to the Voice of America in Burmese.
Mingla menek mashe Washington myo ro VOA American tan ga ni 2020 pin ni February la 13 ye Myanmar naingan kle tengen mya ni data patin ni nenek khin a season go Myanmar sanaw chein menek 6 nai ga ni 9 nai thi flight meter 32 40 48 tu ga ni dai yai thong lwin twa ma ba Facebook sa myet na phit de VOA Burmese news ga ni le dai yai na sin nai ma re shin Tuma engine nai ma
ကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့အဆိုးဆုံးအခြေအနေကိုကြော်ပြီးလို့ပြောဖို့အချိန်စောစေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောပါတယ်လူမှုကွန်ရက်တွေမှာမရိုးသားတဲ့လောရက်တွေအတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကအကောင့်တွေကိုပိတ်လိုက်တဲ့အကြောင်း Facebook ကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစားဝန်လန်တဲ့သူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတရုတ်မှာအရှိန်ရော့သွားတဲ့အကြောင်းကြားဖို့လည်းရှိပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အန်ဒီရဲ့အတွက်ဆက်ပြီးစိုးရင်ရတဲ့အခြေအနေအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ဒီရက်ထဲမှာဆိုလို့ချင်းစားတောက်ဆိုင်တွေလည်းဝင်လာများတယ်ပေါ့နော်။ဒါဆိုစားတောက်ဆိုင်တွေမှာကျွန်တော်မြန်မာအများကြီးကအလုပ်လုပ်နိုင်ကြတဲ့ခါကြတော့လေ
။ဒါကတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကြော်စံတာရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ဘလော့ဂါတွေပြောသမျှစတာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်တွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
တရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ဟာအဆိုးဆုံးအခြေအနေကိုကျော်ပြီးလို့ပြောဖို့အချိန်စောစေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တည်ငြိမ်စပြုလာပေမဲ့သတိကြီးကြီးထားစောင့်ကြည့်သွားဖို့လိုတဲ့အကြောင်း WHO ကြီးကပြောဆိုလိုက်တာပါ။
Even as the claims of one outbreak begin to die down, we are fighting another five fronts.
ကူးစက်မှုမိသားစုကိုငြိမ်းစားပြုရဲ့အချိန်မှာပဲနောက်ထပ်၅နေရာလောက်မှာရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းဒရွေးချုံညွန်ချရမှုကြောင့်တီထရိုစ်အက်ဒနွန်ဂဗီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြောဆိုထားတာပါ COVID-19 လို့တရားဝင်အမည်ပေးထားတဲ့ဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူရေထွက်ဟာဂျနီဗာစံတော်ချိန်ဗိုလ်ဒူးနယ်မနက်ပိုင်းအထိ1114ယောက်ရှိခဲ့ပြီးကူးစက်သူ4,430ထိရှိခဲ့တယ်လို့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း24နိုင်ငံမှာသေဆုံးသူ2ဦးနဲ့ကူးစက်သူ442ယောက်ရှိရကြောင်းလည်းပြောဆိုသွားပါတယ်။အချိန်နှဲမှာပဲအမေရိကန်အပျော်စီးသမောဝက်စတာဒမ်ကိုကမ္ဘောဒီးယားနိုင်ငံကကန့်ကွက်ခွင့်ပြုဖို့သဘောတူခဲ့တဲ့အပေါ်မှာလည်းချီးကျူးခဲ့တာပါ။ဗိုင်းရပ်စ်ပိုးကူးစက်မှာကိုစိုးရိမ်မှုတွေကြောင့်အာရှဒေသကစိတ်ကင်းတော်တော်များများလက်မခံခဲ့ပဲဖြစ်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးကမ္ဘောဒီးယားနိုင်ငံကလက်ခံခဲ့တာနိုင်ငံကမှညဉ့်ညမှုကိုပြသတဲ့စံနမူနာကောင်းတစ်ခုဖြစ်နေလဲပြောဆိုလိုက်ပါတယ်။ယောဂကူးစက်ပြန့်ပွားမှုအန်ဒီယေကိုတုံ့ပြန်ရမှာလူပုဂ္ဂိုလ်တူးချင်းကိုပဲဖြစ်ဖြစ်နိုင်ငံတစ်ခုကိုပဲဖြစ်ဖြစ်ခွဲခြားသတ်မှတ်ဆက်ဆံတာမျိုးဟာအကောင့်ထက်အစိုးရကိုသာဥတီစေနိုင်တယ်လို့လည်းဒူရေးချူကြီးကသတိပေးပြောဆိုခဲ့ပါတယ်
။ဒေသမရရှိချင်းဖြစ်ဟာအာနာယကွန်မြူနတီပါတီခေါင်းဆောင်တွေကိုဗထုနေ့ကဆင့်ခေါ်ပြီးကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိစ္စဆက်လက်ဆောင်ရွက်ဖို့အတွက်ပြောဆိုခဲ့တဲ့အချိန်ထဲမှာပဲဒီဗိုင်းရပ်စ်ကြောင့်အယောလာနေတဲ့တိုင်းပြည်စည်းပွားပြန်လည်ဥမော့ရေးနဲ့ဆိုင်တဲ့နိလနဲ့ကိုထုတ်ဖို့ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းယောဂဘူကူးဆက်သူအရေးအတွက်ဟာကျဆင်းလာကြောင်းစီအိုဘွဲအတွင်းကွန်မြူနတီပါတီပေါ်လစ်ဗျူရိုအဖွဲ့ဝင်တွေကိုသမရရှိကပြောကြားခဲ့ပါတယ်။ဒီရလဟာပဲပေါင်းစုံကခက်ခဲစွာလှုပ်ဆောင်ခဲ့ရခြင်းရဲ့အကျိုးကျေးဇူးဖြစ်တယ်လို့သမရရှိကပြောကြားခဲ့ကြောင်းစင်ဟွာသတင်းမှာကိုကာဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရည်ပြင်းထန်စွာကြိုးစားလှုပ်ဆောင်ရမယ့်အဆင့်ကိုရောက်လာနေပြီဖြစ်ကြောင်းလည်းသမရရှိကပြောခဲ့တယ်လို့ဆိုပါတယ်။ပါတီကောင်းဆောင်နေအနေနဲ့အခုနှစ်အတွက်လူမှုဖွံ့ဖြိုးရေးစီမံကိန်းအနေနဲ့စီးပွားရေးစီမံချက်တွေပြည့်မီအောင်လုပ်ဆောင်ကြဖို့အပြင်အာရော့လာနေတဲ့တိုင်းပြည်စီးပွားပြန်လည်ဥမော့ရေးအတွက်အခွန်လျှော့ကောက်တာ၊ငားရမ်းကတွေလျှော့ချတာအပါအဝင်တခြားလိုအပ်ချက်တွေကိုလုပ်ဆောင်ကြဖို့သမရရှိကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင် COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ1,114 ဦးရှိသွားပြီဖြစ်ကြောင်းတရုတ်ကျန်းမာရေးအရာရှိတွေကပုံထိုးနေမှာကြေညာခဲ့ပါတယ်။
နိုဝင်ဘာလမှာချင်းပါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရေးကြိုးပမ်းနေတဲ့ကိုဇယ်ရီယာအခုခါနောက်ထပ်ပါတီဝင်ရွေးကောက်ပွဲတွေချင်းပါမဲ့နီဗာဒါပြည်နယ်နဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တွေကိုအာရုံစိုက်နေကြပါပြီ။နီဗာဒါပြည်နယ်မှာပါတီဝင်ရွေးကောက်ပွဲကိုဖေဖော်ဝါရီလ22ရက်နေ့ချင်းပါမှာဖြစ်ပြီး တော်ကရိုလိုင်းနာပြည်နယ်မှာတော့ဒရင်တပတ်ဆိုပြီးကျင်းပမှာပါအမေရိကန်နောက်ပိုင်းကနဗာဒါပြည်နယ်နဲ့အတ္တလန္တိကန်ယူလန်ဒေသကတောင်ကရိုလိုင်းနာပြည်နယ်တွေမှာတော့အစောပိုင်းကျင်းပတဲ့အိုင်အိုဝါပြည်နယ်နဲ့နယူးယောက်ရှားပြည်နယ်တွေလိုမဟုတ်ပဲလူမျိုးရေးအခြေခံတွေကွဲပြားတဲ့မဲဆန္ဒရှင်တွေနဲ့ကြုံကြရမှာပါအင်္ဂါနေ့ကနယူးယောက်ရှားပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်ဖြစ်ခံယူထားတဲ့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကအင်ဒီယားနာပြည်နယ်ဆော့သ်ဘန်မြို့တော်ဝင်ဟောင်းလက်ဖြစ်တမနာလောက်အဖြစ်ရှင်ပြိုင်မှုကျိုးပန်းသူတွေလိန်လူဆုံးမဲ့သူဖြစ်တရားဝင်ကြေညာထားသူလည်းဖြစ်တဲ့ပစ်ပူတီကီချီကိုကပ်ပြီးတော့နိုင်သွားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲစကားစစ်ထိုးဝဲမှာပြင်းပြင်းထန်ထန်ဆွေးနွေးခဲ့တဲ့မင်းနီဆိုတာပြည်နယ်ထက်လွတ်တော်အမတ်အေမီကလိုဘူရှာကတော့တတိယနေရာရခဲ့ပြီးမက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်အမတ်အဲလစ်ဘတ်ဝါရန်ကတော့ဆုတ်ထွက်နေရာရခဲ့တာပါအိုင်ဝါပြည်နယ်မှာဆုတ်ထွက်နေရာမှာရှိနေခဲ့တဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကတော့အခုနောက်ဆုံးနယူးယောက်ရှားပြည်နယ်မှာပြင်စမနေရာထိကျဆင်းသွားခဲ့တာပါဒါပေမဲ့လည်းရှင်ပြိုင်မှုတွေအဆုံးမသတ်သေးတဲ့အကြောင်းဒုသမဟောင်းဘိုင်ဒန်ကတောင်ကယ်လိုင်းနားပြည်နယ်ကိုလံဘီယာမြို့မှာပြောဆိုသွားပါတယ
်အီရန်နိုင်ငံကိုတိုက်ခိုက်ခြင်းလွတ်တော်ကိုအရင်အသိပေးအကြောင်းကြားရမယ်ဆိုတဲ့သမရရဲ့လုတ်ပိုင်ခွင့်ကိုကန့်သက်ထားတဲ့ဥပဒေမူကြောင်းကိုအထက်လွတ်တော်အနေနဲ့ပယ်ချပေးဖို့သမရဒေါ်နယ်ထရမ့်ကဗိုလ်ထုနေမှာတိုက်တွန်းလိုက်ပါတယ်သူရဲ့စစ်ပြုတ်ပိုင်ခွင့်အာဏာဟာတိုင်းပြည်လုံခြုံရေးအတွက်ရေးကြီးကြောင်းသမ္မတထရန့်ကပြောပါတယ်တိုင်းပြည်လုံခြုံရေးအတွက်ရေးကြီးတာကြောင့် Iran War Power Resolution လို့ဆိုတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့ထောက်ခံမဲမပေးဖို့သမ္မတထရန့်က Twitter လူမှုကွန်ရက်ကတစင်ရေးသားလိုက်တာပါ Iran နဲ့ပတ်သက်လို့ကောင်းမွန်စွာကင်တွယ်ဆောင်ရွက်နိုင်တာကြောင့်ကိုယ့်ဘက်ကအားနည်းကြောင်းပြဖို့အချိန်မဟုတ်ကြောင်းလည်းသမ္မတထရန့်ကပြောပါတယ်အီရန်ကအထင်ကြီးဗိုလ်ချုပ်ကြီးကာစင်ဆိုလီမာနီကိုတတ်ဖြတ်လိုက်တဲ့အပေါ်အမေရိကန်ပြည်သူတွေကထောက်ခံကြောင်းလဲထရမ့်ကသူ့ရဲ့ Twitter မှာရေးသားထားပါတယ်အီရန်ဗိုလ်ချုပ်ဘက်ဒတ်လီဇေကအထွတ်မှာလှုပ်ကြံတတ်ဖြတ်ဖို့သမ္မတထရမ့်ကပြီးခဲ့တဲ့လအတွင်းအမင်းပေးခဲ့တာဖြစ်ပါတယ်အဲ့ဒီဥပဒေမူကြောင်းကိုအထက်လွှတ်တော်ကကြာတာပြင်းမှာမဲခွဲဆုံးဖြတ်ကြမယ်လို့မျှော်လင့်ရပြီးအမှတ်တရရှိတဲ့အထက်လွှတ်တော်အတွင်း Republican အမှတ်3ဦးက Democrat 49ဦးနဲ့ပူးပေါင်းမဲပေးလိမ့်မယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အခုအထက်လွှတ်တော်မှာရောက်နေတဲ့ဥပဒေမူကြမ်းဟာစစ်ကျင်ကြရေးဆိုင်ရာကိစ္စရပ်တွေမှာလွှတ်တော်ရဲ့လုတ်ပိုင်ခွင့်အပြည့်အဝကိုပြန်လည်ရယူလိုက်ခြင်းဖြစ်ကြောင်းဒီဥပဒေမူကြမ်းကိုပူးတွဲအဆိုပြုခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှတင်ကင်းကပြောပါတယ
်ဒီ UI American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လို့ပြီးတာ32 kHz 933ကလိုက်တိုမီတာ40 kHz 983ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကျသာပင်းနေမနခင်တဲ့နေ့ကိုဆက်လက်ကြီးညာနေပါတယ်လူမှုကွန်ရက်တွေမှာမယူဆတဲ့လူရက်တွေအတွက်မြန်မာနိုင်ငံပါဝင်နိုင်ငံတချို့ကအကောင့်တွေကိုပေးလိုက်တဲ့ကြောင့် Facebook ကကြီးညာလိုက်ပါတယ်မြန်မာနိုင်ငံကအွန်လိုင်းသုံးသူတွေကိုပြင်ပထားပြီးမြန်မာနဲ့ VN နိုင်ငံတွေမှာခြေဆိုင်ထားတဲ့အကောင့်အထုတွေကနေကြိုးပမ်းခဲ့တဲ့အကြောင်းလဲဗိုလ်ထုတွေက Facebook ရဲ့လုံခြုံရေးမူဝါဒဆရာအကြီးကဲနတနီယယ်ကလချာကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါဗိုလ်ထုတွေ့ရှိတဲ့အကောင့်တွေဟာသူတို့ဘယ်သူဘဝဖြစ်ကြောင်းမသိအောင်ဖုံးကွယ်ထားတာတွေ့ရတယ်လို့လည်းပြောဆိုထားပါတယ်စီကန်ချူပေါက်ခဲ့တဲ့အတွက်မြန်မာနဲ့ VN နိုင်ငံတွေက Facebook အကောင့် 73 ခုနဲ့စာမျက်နှာ 10 ခုကိုဖယ်ရှားလိုက်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားတာပါဘသူဘောမမတိရသူတွေကအကောင့်တွေသုံးပြီး Facebook ဆောင်မျက်နှာတွေမှာတိကျလွတ်လပ်တဲ့တယ်လီဖုန်းဆက်သွယ်လုပ်ငန်းဖြစ်ဖန်တီးထားတဲ့အကြောင်းနဲ့တခြားလုပ်ငန်းတွေနဲ့ဝန်ဆောင်မှုတွေကိုဝေဖန်တက်ခဲ့တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်။နောက်ကွယ်ကကျုပ်ကင်နေသူတွေကဘသူဆိုတာမသိအောင်ဖုံးကွယ်ထားပေမဲ့ Facebook ကဆောင်မျက်နှာဖော်ထုတ်ရမှာတော့တယ်လီဖုန်းဆက်သွယ်လုပ်ငန်းတွေဖြစ်တဲ့မြန်မာနိုင်ငံက MyTel နဲ့ VN နိုင်ငံက Viettel အပြင် VN ကြော်ညာလုပ်ငန်း Keep itcommunication ကိုပတ်သက်နေတဲ့တွေ့ရတဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားတာပါ Facebook ရဲ့ထုတ်ပြန်ချက်မှာပဲမြန်မာနိုင်ငံကဖယ်ရှားလိုက်တဲ့စာမျက်နှာတချို့ကို screenshot ကူးယူထားတဲ့ပုံတွေနဲ့တကွာဖော်ပြထားပါတယ
်စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့တွေနဲ့စီးရီးယားအစိုးရကိုလိုလားတဲ့ပြည်သူစစ်တွေဗိုလ်ထုတွေကတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကမစ်လီမြို့အနီးကခိဘက်အမိုရွာမှာအမေရိကန်တပ်ဖွဲ့တွေကင်းလက်နေစဉ်တိုက်ပွဲဖြစ်ပွားခဲ့တာလို့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်စီးရီးယားအစိုးရကိုလိုလားတဲ့စစ်ဆေးရေးဂိတ်အနီးရောက်တဲ့အချိန်အမည်မသိတနတ်သမားတွေကသူတို့ကိုပြစ်ခတ်တာကြောင့်အခြေအနေတွေတည်ငြိမ်အောင်စူးစမ်းလှုပ်ဆောင်တာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းပြန်လည်ပြစ်ခတ်ခဲ့တယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်။အမေရိကန်တပ်ဖွဲ့တွေကပြန်လည်ပြစ်ခတ်ပြီးတဲ့နောက်စခန်းရှိရာကိုပြန်ခဲ့တယ်လို့ဆိုပါတယ်။ပြစ်ခတ်မှုတွင်အရသားတအူးသေဆုံးပြီးနောက်တအူးထိခိုက်ဒဏ်ရာရသွားတယ်လို့စီးရီးယားအစိုးရပိုင်းမီဒီယာကဆိုပါတယ်။ ညမောင်းတပ်ဖွဲ့တွေဘက်ကတအူးမှတေဆုံးခဲ့ခြင်းမရှိကြောင်းအမေရိကန်စစ်တပ်ကပြောကြားလိုက်ပြီးတိကိစ္ဆာကိုစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်အမေရိကန်တပ်ဖွဲ့တွေရှေ့ဆက်လို့မရအောင်ပြည်သူစစ်တွေဘက်ကမိုးပေါ်ထောင်ပစ်ခတ်ခဲ့တာကြောင်းအမေရိကန်တပ်ဖွဲ့တွေဘက်ကနေမိဂူပုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်
ယူနိုက်တက်အဲစစ်တန်ဆွေးနွေးအုပ်စုကိုတက်ခတ်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ပို့ချပေးနေတဲ့တင်တန်းတချို့ကိုလွှဲပြောင်းတာဝန်ယူဖို့မြောက်အတလန်တစ်စာချုပ်ဖွဲ့နေတိုးကမူအားဖြင့်လက်ခံလိုက်တဲ့အကြောင်းအတွင်းမှုချုပ်ရန်စတိုဒန်ဘတ်ကပြောလိုက်ပါတယ်ပရက်ဆမမာမိတ်ဖော်ဝင်ကာဝေးဝန်ကြီးရဲ့အစည်းအဝေးပြီးပိုလိုနီမှာကျင်းပတဲ့တင်းစားရှင်လင်းမှုအတွင်
Amazon data တွင်တရားဟောဆရာတွေအနေနဲ့အိမ်တော်ပြုတ်ခွင့်မရှိဘူးလို့ရာဇဝတ်နှစ်ပေါင်းများစွာယုံကြည်ထားခဲ့တဲ့တိတက်သမား၃ဘီလီယံရှိတဲ့ရိုမန်ကက်သလစ်ဘာသာဝင်တွေအကြားစိုးရင်စရာဖြစ်စေခဲ့ပါတယ်။အပြန်အလှန်ညှိနှုံမှုတွေနဲ့ဗာတီကန်မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းတရားနှစ်ဆယ့်ရှစ်မဲ့၄၀တမန်နဲ့မဲခွဲဆုံးဖြတ်ပြီး၃လအကြာမှာပုံရဟန်းမင်းကြီးဖရန်စစ်ကသူ့ရဲ့သဘောထားကို Wilan Compare Ditarima, Catalan Taiwan to Kongzon P. Yeti Pianine, Ponoji Motere, Dicanego, Tecaroya, Ponoji, if you cut down people, don't so tara Pipane.
Direct from Washington.
ကိုယ်လွန်ဦးနဲ့ကိုဇော်ဝင်းလိုက်ပါရှင်။ကြာသပတေးလေးနေနဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။တရုတ်နိုင်ငံမှာဖြစ်နေတဲ့ ဒီဗိုင်းရပ်စ်ဟာအင်မတန်ကြောက်မွက်ဖွယ်ကောင်းတဲ့အနေနဲ့ဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားပေမဲ့ဒါကိုလက်တွေ့ထိန်းချုပ်နိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်။သေဆုံးသူအများစုနဲ့ယောဂါပိုးကူးစက်ခံရသူအများစုတို့ဟာဗိုင်းရပ်စ်ပိုးစတင်တွေ့ရှိတဲ့တိုင်းပြည်အလယ်ပိုင်းဟူပေးပြည်နယ်ရဲ့မြို့တော်ဝူဟန်မှာဖြစ်ပါတယ်။ဟူပေးပြည်နယ်အတွင်းကလူပေါင်
现有确诊病例38,800例，
其中重症病例8,204例。 2,015例，其中湖北1,638例。
ဖူပေးပြည်နယ်ပြင်ပမှာဗိုင်းရပ်စ်ဖိုးကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့သတင်းပတ်အတွင်းတောက်လျှောက်ကြာဆင်းလာနေတယ်လို့ဆိုပါတယ်။ရေဘူးအားဖြင့်ယောဂဘုတ်ကူးစက်သူအရေအတွက်ဟာကြာဆင်းလာနေတယ်လို့ပြောလို့ရနိုင်ကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကအထင်ကြီးအသိပံပညာရှင်တူဖြစ်သူဆုံးနန်ရှန်ကလည်းပြောပါတယ်။ဒါပေမဲ့ကြိုတင်ခံမှန်းချက်တွေမထုတ်ခင်ထွက်လာတဲ့အချက်အလ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Jasin Lagere Subime Kusamu and the Jima Nainelu Jamai Dinashin with Ri Petare Tainan Gamaro, Dawin Shiduriga, Titi Yaya Okawe Mabin Magu Sui Nijabare, Coronavirus and the Yedema Ile, Tini Jare Jow, Vuidrina, Steve Sanford, Tainanga, the Dimpe Putarau, Guan Munga, Job Jamabashi.
Kiwari Rutin Chakantamatari Tainangama, Pigre Laremawe, Tuning and Namiapia, Wayokaja. Coronavirus and the Soinzia, Council Nanganang, Pila Nanello, Trenching the Usa Tavare, Tamele, Kusatu Ye to a Nebabi, Suale Cantanida, Trenigo, Tokyo Niaja, Runtit Junconolo, Media Mariga, Suin Yavare.
I tell Donin, Donin, Jun, Jun Banyakat Mantong.
Down is shivering in a long attention and a tainty, Bowman the Topian Busy Samari. Virus Bob Jan Bolai and Kisam Shivau. A Kulo Timaro, Down is shivering in a Yavo Kisat Kulu to Borda Denawa.
ဒါမှလည်းကျမတို့အနေနဲ့သတင်းအချက်အလက်တွေပြည့်စုံစုံရရှိပြီးတော့အကာအကွယ်ပေးနိုင်မယ့်သတင်းတွေကိုလည်းပြည့်တက်ကိုပေးနိုင်မှာပါ။ဂျာမန်ခီးသွားမက်သီးယပ်စ်မိုကလာတို့လိုထိုင်းနိုင်ငံမှာရောက်နေတဲ့ခီးသွားတချို့ကတော့ယောဂာအနေနဲ့သတိပေးချက်တွေကိုအင်လန်ညွန်တွေကဘာသာစကားပေါင်းစုံနဲ့အသိပေးတယ်လို့ပြောပါတယ်။
They in Thai and China, Korean, Japan.
There's not much news about it, but I guess that's all right.
ဒီနေ့သိပြီးတော့ပြည်ပြည်စုံစုံမတိရပါမယ်လေဒီမှာသိပြီးတော့များများဆက်စားလဲမဖြစ်ဘူးဆိုတော့မဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့လေကို့မှာကူးနေပြီလားဆိုတာမတိရတဲ့အတွက်အချိန်နှောင်းသွားနိုင်ပါတယ်ဒါကြောင့်လေကြိုတင်သတိထားတာကောင်းပါတယ်ဘုရားပဒံဝင်အများစုရှိတဲ့ထိုင်းနိုင်ငံမှာဘာသာရေးကိုအားကိုးသူတွေရှိတယ်လို့လည်းအဆောင်လက်ပွဲတွေရောင်းချနေတဲ့ထိုင်းနိုင်ငံသား
ဝယ်သူတွေတော်တော်များများကသူတို့မိသားစုတွေကျိုးနိုင်ငံမှာပဲရှိနေသေးတာကြောင့်စိုးရိမ်နေကြပါတယ်။ဘာမှလည်းမတတ်နိုင်ကြတာကြောင့်အကာအကွယ်ရအောင်ဘာသာရေးပဲလက်လာကြတာပါ။စွမ်းထက်ပြီးအကာအကွယ်ပေးနိုင်မဲ့အဆောင်မျိုးတွေကိုရေးပြီးဝယ်ကြပါတယ်။ထိုင်းနိုင်ငံမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေထဲမှာတော့တရုတ်ခီးသွားတွေနဲ့ဆုံခဲ့မှုတွေတက္ကစီသမားနှစ်ဦးပြင်မကြာခင်ကတည်းက
ုံနိုင်မှုလည်းကြိုးပမ်းနေကြတာပါ။နေအောင်ကိုခြေခံပြီးကာကွယ်ဆေးသစ်ထုတ်ဖို့ကြိုးပမ်းနေတယ်လို့လည်းထိုင်းနိုင်ငံချူလလန်ကွန်တက်ကတူကူးဆက်ရောဂါဌာနလက်ထောက်ညွှန်ကြားရေးမှူးစူပါဖွန်ဝါချပရုစကာဆာရီကပြောပါရယ
် China or US or UK might they work on their own but we try
ဘယ်ဖြစ်ဖြစ် American ပဲဖြစ်ဖြစ် UK ကပဲဖြစ်ဖြစ်သူတို့ကိုယ်ပိုင်ကာကွယ်ဆေးတွေထုတ်ကြမှာပါဒါပေမဲ့ကျမတို့လည်းကိုယ်ပိုင်ထုတ်ဖို့ကြိုးစားမှာပ
ါလက်တလုံးမှာတော့ virus ပိုကူးစက်မှုအများစုဟာတရုတ်နိုင်ငံမှာသာတွေ့နေရပေမဲ့လည်းပြင်ပမှာကူးစက်မှုနဲ့သေဆုံးသူတချို့လည်းရှိနေပါတယ်အာရှပစိဖိတ်ဒေသမှာစင်ကာပူနိုင်ငံကကူးစက်မှု50ထက်မနည်းနဲ့အများဆုံးဖြစ်နေပြီးဟောင်ကောင်မှာတော့သေဆုံးသူ2ဦးပါဝင်ကူးစက်သူ49ယောက်နဲ့ထိုင်းနိုင်ငံကတော့တတိယအများဆုံးဖြစ်32ယောက်ထိရှိနေတဲ့အကြောင်းဗုဒ္ဓဟူးနေ့အထိထုတ်ပြန်ထားတဲ့တရားဝင်ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်မလေးရှားနိုင်ငံမှာဒီညဖြော်ပြေးရေး night club လုပ်ငန်းတွေလုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသား40နီးပါးဖမ်းဆီးခံခဲ့ရပြီးတော့ February လဇန်းကစပြီးတနိုင်ငံလုံးအနှံ့ဖမ်းဆီးခံရတဲ့တရားမဝင်နိုင်ငံခြားသား300ကျော်ရှိနေတယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနကပြောကြားလိုက်ပါတယ်ဒီလူတွေကိုဒီမလေးရှားဥပဒေအရအေးအယူအပြစ်ပေးပြီးမှထိမ့်သိမ်းရေးစခန်းတွေကနေပြီးတော့နေရရင်ကိုပြန်ပို့မယ်လို့လဲဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးကွာလာလမ်ပူနဲ့စီလံကောပီနယ်ကအာနာပိုင်းနေ အမျိုးသားလုံခြုံရေးကောင်စီNSC နဲ့နေမြေကန်လူဝင်မှုကြီးကြပ်ဌာနကအာဏာပိုင်နဲ့ပူးပေါင်းပြီးအော်ပရာစီစစ်ဆင်ရေးတွေလုပ်ခဲ့တာပါဒီထဲမှာနိုင်ကလပ်ကာလာအိုကေကန်နဲ့အနှိတ်ခမ်းတွေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတော့ကွာလာလမ်ပူးမြို့မှာမြန်မာနိုင်ငံသူများပါဝင်တဲ့နိုင်ငံသားသူအမျိုးသမီး30ခုအုပ်ဖမ်းမိခဲ့ပါတယ်တခြားနိုင်ကလပ်တစ်ခုမှာလုလုကန်နေကြတယ်မြန်မာနိ ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွ Badane, Topo Pioso Gerava.
Ida Bokajo Dinga Magican Asal, Miniko Pass and the Kuralkan.
Akuso Yen is in Lulu Pine Rima, Yamalo the Mari Shi and Yarima, a fancy day, Satai Shi, there so be Malaysia Yam Yamarigo, Malaysia Nangan Sayam, Yamata Yonko Zabu be Akuni Pili, the Kotia Mamanga, Yovare.
ဒီရဲ့ထဲမှာဆိုတော့ကျေစားတောက်ဆိုင်နေတဲ့ဝင်အားများတယ်ပေါ့နော်ဆိုတော့စားတောက်ဆိုင်ကမှာကျွန်တော်မြန်မာအများကြီးကအလုပ်လုပ်နိုင်ကြတဲ့ခါကြတော့လေဟိုစားတောက်ဆိုင်ကြီးထဲမှာလည်းတော်တော်များများခံစားနေရှိတယ်နောက်ထပ်တစ်ယောက်လုံးယုံနေပါတယ်ဝင်ခံနာနေရှိတာပေါ့နော်အဲ့တော့ဟိုနေရာတော့နေရာအဆုံပဲခင်ဗျဟိုကွာလာလမ်ပူလည်းရှိတယ်ဟိုကပဲမှာလည်းရှိတယ်ကျွန်တော်ဟိုသဘောပြင်းနေပဲမှ ဒီကနေ့ထောင်နေပြီးပြီးပေါ်သွားပေါ့နော်ထောင်ကနေပြီးတော့ဒီလိုလျှက်ပြည့်ပြီးဆိုတော့မှပဲစီချင်းချင်းဆက်ခိုင်းလို့ပြန်ပို့လာတယ်မကြသေးခင်ကဘီ4G ဘက်ဖို့ကိုလို့ခေါ်တဲ့ဒန်ဂျေးသက်သာစွာနဲ့ပြန်လို့ရတဲ့အစီအစဉ်နဲ့တရားမဝင်မြန်မာနိုင်ငံသားအတော်များများပြန်ခဲ့ကြပြီမဲ့နေရာမပြန်လို့ကြပဲအလုပ်ဆက်လုပ်နေကြသူတွေလည်းရှိနေတယ်လို့လဲဆိုပါတယ်ပြန်နေလို့လည်းတော်တော်များများရှိပါတ ီးအတွက်အဆင်မပြေသေးတဲ့လူကြတော့လည်းမပြန်ရသေးဘူးကော
။ထိတ်တဲ့စခန်းဒီမှာဖမ်းဆီးခံနိုင်ရတဲ့တရားမဝင်နိုင်ငံသားသား969ဦးကိုတော့ဖေဖော်ဝါရီလပထမပတ်ထဲမှာနေရရင်းကိုပြန်ပို့ခဲ့တယ်ဆိုပြီးမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါဗါတယ်။2019ခုနှစ်တစ်နှစ်လုံးမလေးရှားနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားက9000ကျော်ရှိနေတယ်ဆိုတဲ့အကြောင်းမလေးရှားလွှဲမှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ဆက်လက်ပြီးတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ကိုအောင်လွင်ဦးနဲ့အတူကောက်နှုတ်တင်ပြမှာပါရှင်
။ February 12ရက်နေ့ရက်စွဲနဲ့ Suji States Ethnic Part Head of Myanmar Elections.ရွေးကောက်ပွဲအကြိုတိုင်းရင်းသားတွေကြားတော့ဆန်းစုကြည်မှွေနောက်နေဆိုတဲ့ခေါင်းစဉ်နဲ့ theasiatimes.com မှာ David Scott Matthias San ရဲ့ဆောင်းပါးကိုဖတ်ရပါတယ်။နိုင်ငံတော်တိုင်ဘေကန်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာ February 7ရက်နေ့ကကြာရောက်တဲ့83နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားဆင်နွှဲဖို့တိုင်းသားမျိုးစုံတည်ရှိရာရှမ်းပြည်နယ်တောင်ကြီးမြို့ကိုသွားရောက်ခဲ့ပါတယ်။အဲဒီနေ့ဟာတော့ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်ဆန်းပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တဲ့နေ့တစ်နေ့ဖြစ်တယ်လို့ပင်လုံစာချုပ်ဟာလည်းအခုထိမတည်ဆောက်နိုင်သေးတဲ့ဖက်ဒရယ်ပြည်ထောင်စုဂတိကဝတ်ကိုချိုးဖောက်ခံရတဲ့မှတ်ချက်တစ်ခုအဖြစ်တိုင်းရင်းသားတွေအကြားမြင်နေကြပါတယ်လို့ရေးသားထားပါတယ်။ဒါပြင်ညီညွတ်မှုဆိုတဲ့စကားလုံးပေါ်ဒေါန်ဆန်းစုကြည်ရဲ့အမြင်ဟာမတူညီတဲ့တိုင်းရင်းသားတွေအပေါ်ထိမ့်ချုပ်ရေးသားဖြစ်ပြီးတိုင်းရင်းသားတွေကိုတန်းတူညီတူမြင်တာမျိုးလို့နိုင်ငံရေးရလက်ရောမှုတွေပေးဖို့ဆိုတာမျိုးတွေမဟုတ်ဘူးလို့လည်းရေးသားထားပါတယ်။တော်ဆန်းစုကြည်ဟာအကြောင်းဆရာမတယောက်လိုအမြဲတမ်းစူပူချိန်မောင်းနေတဲ့သူဖြစ်ပေမဲ့ဒီတစ်ချိန်တော့နောက်တစ်ဆင့်ကိုတက်သွားပြီး lecture ပေးနေတာတွေဟာတသွေးတသံတမိန်အုပ်ချုပ်သူနဲ့ရောင်ရောင်လေးသာကြွားချားပါတယ်လို့လည်းရေးသားထားပါတယ်။မကြသေးခင်ကသူသွားခဲ့တဲ့တိုင်းရင်းသားခရီးစဉ်တွေမှာလည်းပြည်တော်စုစိတ်သက်လိုအပ်တယ်ဆိုတာကိုတိုက်တွန်းတာနဲ့သတိပေးတာနဲ့အကြားကလေသာနဲ့ပြောသွားတယ်လို့ရေးသားထားတာကိုဖတ်ရှုရပါတယ်။ဒါပြင်တော့ဆန်းစုကြည်ရဲ့အစိုးရဟာအရင်အစိုးရလုပ်ခဲ့တဲ့ညဉ့်ဉန်းရေးဖြစ်စဉ်ကိုလက်ခံခဲ့ရတာဖြစ်ပြီးရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလက်နက်ကင်ပြည်ပကတွေမြင့်တက်လာတာကြောင့်ဒီညဉ့်ဉန်းရေးလမ်းစဉ်ဟာအခုချိန်မှမအပ်စက်တော့ကြောင်း ရှမ်းပြည်နယ်မြောက်ပိုင်းမှာတမရော်ဟာ RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တောင်တပ်တို့နဲ့တိုက်ပွဲဖြစ်နေသလိုကချင်ပြည်နယ်မှာလည်း Jin Four လီဆူးနဲ့ရဝါတိုင်းရင်းသားတွေအကြားမယုံကြည်မှုတွေမြင့်တက်နေပြီးရှမ်းပြည်နယ်ကချင်အုပ်စုတွေအကြားမှာလည်းတင်းမာမှုတွေရှိနေကြောင်းတိုက်ပွဲတွေကြောင့်ချင်းနဲ့ရခိုင်တိုင်းရင်းသားတွေအကြားတင်းမာမှုတွေအထူးသဖြင့်ပလောဝမြို့နယ်အတွင်းမြင့်တက်နေရမှာအေအဖွဲ့ဟာကြည့်ဝပိုင်းဆိုင်ရာမှာတမတော်နဲ့တူတယ်လို့လည်းဒေသခံချင်းလူခွေရဲ့အဖွဲ့တွေကဆက်ဆွဲပြောကြားကြောင်းရေးသားထားပါတယ်။ KNL ကရင်လန်းနဲ့ကရင်တပ်ဖွဲ့နဲ့မွန်ပြည်သက်ပါတီရဲ့တပ်တွေအကြားနေပြည်တော်ဆိုင်မှုဆိုင်ရာပြစ်ခတ်မှုတွေပြီးခဲ့တဲ့နှစ်နောက်ပိုင်းကဖြစ်ပွားခဲ့တယ်လို့လည်းရေးသားထားပါတယ်။ကြံဖက်မှုတွေရှိနေတဲ့အဲ့ဒီဒေသတွေမှာနိုဝင်ဘာလတည်းရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိကြောင်းဒီလိုအပြိုင်ဆိုင်အမျိုးသားရေးစစ်တပ်တွေကြားကမြန်မာနိုင်ငံနဲ့ကိုက်ညီတဲ့စစ်မှန်တဲ့ Federal စနစ်ဘယ်လိုပေါ်ပေါက်လာမလဲဆိုတာကိုတွေးမြင်ကြည့်ဖို့ခက်ခဲလာကြောင်းတကယ်တော့မတူညီ क्वे ပြမှု diversity အတွက်အခုအခမ်းအနားကိုဆင်နွှဲတာမဟုတ်ပဲ division ခွဲခြားခြားနားမှုအတွက်ကျင်းပနေတယ်လို့ဖြစ်နေကြောင်းတိုင်းရင်းသားတွေကြားသဘောထား क्वे ပြမှုတွေဟာနိုဘာလရွေးကောက်ပွဲမှာလူများစုဗမာတိုင်းရင်းသားတွေရဲ့မဲတွေကိုရမယ်ဒေါ်ဆန်းစုကြည်နဲ့ NLD အတွက်တော့သတင်းကောင်းဖြစ်ကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်
မြန်မာပြည်သက်တွေကိုပြစ်မှတ်ထားလုတ်ချံတင်ဖန်တီးတဲ့မြန်မာနဲ့ VNL အခြေဆိုင် network ကွန်ရက်တွေကို Facebook ကပိတ်ပစ်လိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ Atlantic Council ရဲ့ DFR Lab Internet စာမျက်နှာမှာရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြကြပါမယ်။အဲ့ဒီလိုအစ်စ်မှန်မဟုတ်တဲ့ Facebook စာမျက်နှာတွေဟာစစ်တပ်ပိုင်းမြန်မာဆက်သွယ်ရေးကုမ္ပဏီဖြစ်တဲ့ Mytel ကုမ္ပဏီနဲ့ချိတ်ဆက်နေတာဖြစ်ပြီးသူ့ရဲ့စီးပွားပြိုင်ဘက်တွေကိုတိုက်ခိုက်တဲ့လှုပ်ရှားမှုအတွေ့အသုံးချခဲ့ကြောင်းအစာချီရေးထားပါတယ်။မြန်မာနဲ့ VNL စစ်တပ်နှစ်တပ်လုံးတွေ့ဝိုက်ပိုင်ဆိုင်ထားတဲ့ Mytel ဆက်သွယ်ရေးကုမ္ပဏီနဲ့ချိတ်ဆက်နေတဲ့ Facebook အကောင့် 73 ခုနဲ့စာမျက်နှာ10ခုကိုအစ်စ်မှန်မဟုတ်တဲ့အပြုအမူတွေလှုပ်ရှားဆောင်ရွက်ခဲ့မှုအတွက် Facebook ကုမ္ပဏီကြီးကဖယ်ရှားလိုက်ကြောင်းမနစ်ဗုဒ္ဓဘုနေ့ကကြေညာခဲ့တာပါဒါဟာ Facebook ကုမ္ပဏီရဲ့ကြီးမားတဲ့အရေးယူဆောင်ရွက်မှုအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ် DFR Lab အနေနဲ့တော့ Facebook ကအဲ့ဒီအကောင့်တွေနဲ့စာမျက်နှာစုစုပေါင်း23ခုကိုအရေးယူဖယ်ရှားမှုမလုပ်ခင်စာမျက်နှာ6ခုကိုဝင်ရောက်ကြည့်ရှုနိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီစာမျက်နှာ6ခုဟာဆိုရင်သူတို့ကိုသူတို့ကြားနေဗမ်းမလိုက်တဲ့မိုဘိုင်းဉာဏ်ပညာတွေအကြောင်းကိုပဲအထူးပြုလိုက်စားတဲ့ပုံစံမျိုးဖန်တီးထားပေမဲ့ Mytel နဲ့သူ့ရဲ့ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Mytel Payro နဲ့စီးပွားရေးအရာပြိုင်ဘက်တွေအခြားမိုဘိုင်းဆက်သွယ်ရေးကုမ္ပဏီတွေကိုသုံးစွဲနေသူတွေကိုပြစ်မှတ်ထားခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ဒီလိုအစ်စ်မှန်မဟုတ်တဲ့အကောင့်စာမျက်နှာတွေကိုဖယ်ရှားပစ်လိုက်တဲ့အကြောင်းထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာတော့ကုမ္ပဏီအနေနဲ့အမျက်ဆွန်းရအောင်မလုပ်နိုင်ဘူးဆိုတဲ့ဆွဆွဲချက်မျိုးမြန်မာနိုင်ငံမှာမိုဘိုင်းဆက်သွယ်ရေးဝန်ဆောင်တဲ့ကုမ္ပဏီတချို့ဈေးကွက်ထဲကနေထွက်သွားဖို့ရည်ရွယ်စီစဉ်ခဲ့တာမျိုးအပြင်ဒီကုမ္ပဏီတွေကိုဝယ်ယူသုံးစွဲနေသူတွေအထင်မှားအမြင်မှားဖြစ်အောင်ဆိုတဲ့မှမမကန်လှုပ်ဆောင်မှုတွေကိုဒီစာမျက်နှာတွေနဲ့အကောင့်ကင်ထားသူတွေကမြန်မာလိုရောအင်္ဂလိပ်လိုပါဖြန့်ဝေခဲ့ကြောင်းဖော်ပြထားပါတယ်ဒီလိုမမမကန်လှုပ်ကြံတဲ့တွေကိုနောက်ွယ်ကနေဖန်တီးသူတွေဟာသူတို့ရဲ့ကိုယ်ရေးအချက်လက်တွေနဲ့ပူးပေါင်းဆောင်ရွက်ချက်တွေကိုဖုံးကွယ်ထားပေမဲ့ဒီလှုပ်ရှားမှုတွေဟာဆက်သွယ်ရေးဝန်ဆောင်မှုကုမ္ပဏီနှစ်ခုဖြစ်တဲ့မြန်မာနိုင်ငံက Mytel နဲ့ VNL က VLTel နောက် VNL စီးပွားရေးကြော်ညာလုပ်ငန်းကုမ္ပဏီဖြစ်တဲ့ Gapit Communication တို့နဲ့ချိတ်ဆက်နေတယ်ဆိုတာ Facebook ကစုံစမ်းတွေ့ရှိခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်ဒါကတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြခဲ့တာပါရှင်။ကြာသာပတင်းနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့ဒုတိယပိုင်းနိုင်ရီဝက်အစီအစဉ်ကိုဆက်လက်တင်ဆက်မှာဖို့စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
တင်ကောင်းကင်ဆာက6ရက်စရာမလိုပါဘူးเนาะဘာလို့ဆိုတော့ဒါကကင်ဆာထဲမှာ
ဒါကတော့အမျိုးသမီးတွေသတိထားရမယ်တင်ကောင်းကင်ဆာအကြောင်းတင်ပြမယ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘလော့ဂါတွေပြောပြမယ့်အစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်မြမနိုင်ငံငင်းကြဲရေးဖြစ်စဉ်မှာတက်မတော်ရဲ့သဘောထားမပြောင်းလဲတဲ့အတွက် NLD အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းရခက်ခဲနေတယ်လို့ ANC ရခိုင်အမျိုးသားအစည်းအရုံးအတွင်းမှဦးထွန်းစောကဆိုပါတယ်2020ပြည့်ရွေးကောက်ပွဲအကြိုမှာတက်မတော်နဲ့ NLD ကြားပုတ်တိုက်မှုတွေပိုပြီးတွေ့လာရတယ်လို့လည်းသူကသုံးသပ်ပါတယ်အသေးစိတ်ကဦးထွန်းစောနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားတဲ့အခါမှာလက်ရှိအခင်းအကျင်းနဲ့ပတ်သက်လို့ဦးထွန်းစောကအခုလိုစပြောပါတယ်
အဓိကလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်မှုမရှိလို့ပဲကျွန်တော်ကရှုမြင်ပါတယ်။ပြီးခဲ့တဲ့ဥသိမ်းစိန်တိုးရလက်ထက်မှာတော့ကျွန်တော်တို့ကငြိမ်းချမ်းစွာအဖြေရှာဖို့အတွက်ကြိုးပမ်းခဲ့တာရှိပါတယ်။ဒီလက်ရှိ NCA တနင်္ဂနွေပြခရဲ့စီးသဘောတူစာချုပ်တော့ကျွန်တော်တို့ကပြင်ဆင်ရွေးဆွဲတုန်းကအခုတိုက်ပွဲဖြစ်နေတဲ့ ULA အဖွဲ့ရောဒီဖြစ်စဉ်တွေမှာပါဝင်ခဲ့ပါတယ်။အဲကျွန်တော်တို့ ULA အပါအဝင်ပြန်တဲ့5ဖွဲ့စုစုပေါင်း6ဖွဲ့ကိုတမတော်ဘက်ကနေပြီးတော့မှအသိမှတ်မပြုဘူးပေါ့ဗျာပထမကတော့တမတော်ဘက်က condition တွေမြုပ်မြုပ်ပေးတာပေါ့ဗျာဒီပထမတစ်ဆင့်ပေးတာကဘာလဲဆိုတော့လက်နက်ကလမ်းစဉ်ကိုစွန့်ရမယ်လို့ပြောတယ်ဟိုမာရှလာအစိုးရဥတည်ဝင်သုံးခဲ့တဲ့မူပဲဖြစ်တယ်ဆိုနောက်တော့သူတို့ညှိတယ်ညှိတယ်ပေါ့ဗျာညှိတော့အဲ့ဒီလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့သက္ကလုံအစပေါ့ဗျာဒီနောက်ထပ်သက္ကလုံတစ်လုံးကိုသုံးတာပေါ့နော်ဒီဒီမိုကရေစီငြိမ်းချမ်းတဲ့တိတက်ကို၆လမ်းတဲ့ဥစ္စာကိုလက်ခံရမယ်ပေါ့ဗျာတော့လက်နက်ကကျန်းကွက်မှုကိုမလုပ်ရဘူးဆိုတော့အဲ့လိုမျိုးသဘောဆန်တဲ့သကလုံးနဲ့ပြန်ပြီးတော့မှညှိပြန်တယ်အဓိပ္ပာယ်ကတော့ဒီလက်နဲ့ဆုံးခိုင်းတာပဲပေါ့နော်လမ်းစဉ်ဆုံးခိုင်းတာရောလက်နဲ့ဖြုတ်တာရောဆိုတဲ့ဥစ္စာကလက်နဲ့ကိုကင်ထားလို့ရတယ်လို့ပြောပေမဲ့အဲ့ဒီလမ်းစဉ်ကိုဆုံးရမယ်လို့ပြောလိုက်ခြင်းဟာလက်နဲ့ကင်ထားပေမဲ့လို့လည်းဒီယုံကြည်ချက်ကိုခဝါချလိုက်တယ်ဆိုတော့အဓိပ္ပာယ်ဖြစ်တာပေါ့နော်အခုနောက်ဆုံးကတော့သူတို့မြောက်ပိုင်းမဟာမိတ်ဆိုပြီးတော့ဖွဲ့တယ် KI ကိုပါလာတယ်ဆိုတော့ KI ကိုအပောင်ဝင်၄ဖွဲ့နဲ့သူတို့ပြန်ညှိကြပြန်တယ်တော့အခုတတိပြည်လည်မှုမရဘူး။ဘာကြောင့်ပြည်လည်မှုမရဘူးလဲဆိုတဲ့အခါကျတော့တက်မတော်ဘက်ကသူ့ရဲ့အခြေခံမူဝါဒတွေသူ့ရဲ့ယက်တီချက်တွေကတည်ရသေးသဘောဆန်နေတဲ့အခါကျတော့သူ့ရဲ့ယက်တီချက်ကိုမပြောင်းလဲဘူးပေါ့လေ
။တကယ်တမ်းကျတော့ဒီအင်ဂျင်ရေးဆွေးနွေးရညှိနှိုင်းရဆိုတဲ့ကိစ္စလက်နက်ကိုင်ပဋိပက္ခချုပ်နှင်းရေးကိုဥတီပြီးလောက်ကြတာပဲ။ဆိုတော့လက်နက်ကိုင်လမ်းစဉ်ကိုစွန့်ခိုင်းတယ်ဆိုတဲ့ကိစ္စဟာလည်းပဲတကယ်တော့အစဉ်ပြေစွန့်မယ်ဆိုတဲ့သဘောမျိုးတော့မပြောနိုင်ဘူးလား။
မနော်ငင်းကြေးဖြစ်စီဆိုတာအဲ့လိုမျိုးတစင်းကြီးစီတွားရမယ့်အနေအထားဖြစ်ပါတယ်ဒီနေ့ကျွန်တော်တို့တနိုင်ငံလုံးပြည်ခရဲ့စီရေးစာချုပ်ဆိုတဲ့နော်အဒီစာချုပ်ကြီးမပေါ်ခင်မှာကျွန်တော်တို့တဖွဲ့ချင်းစီကပြည်နယ်စစ်ပြည်ထောင်စုအစင်းဆိုပြီးတော့နော်bilateral ပေါ့လေနှစ်ဖက်သဘောတူညီချက်တွေလုပ်ကြတယ်ပေါ့ဗျာဆိုတော့အဲ့ဒီနှစ်ဖက်သဘောတူညီချက်နဲ့မလုံလောက်လို့ကျွန်တော်တို့ကတနိုင်ငံလုံးလွှမ်းခြုံတဲ့ပြည်ခရဲ့စီရေးကိုပေါ်ဆောင်ခြင်းလို့ NCA စာချုပ်ကြီးကိုထပ်လုပ်ကြတယ်နော်NCA စာချုပ်ကြီးလေကျွန်တော်တို့ရလာတယ်သို့ပေမဲ့ NCA စာချုပ်မှာအလုံးပါဝင်မှုကိုတက်မတော်ကလက်မခံပြန်တဲ့အခါကျတော့ NCA ဆိုတာတနိုင်ငံလုံးပြည်ခရဲ့စီးသဘောတူစာချုပ်လို့ကျွန်တော်တို့ကနာမည်ပေးထားပေမဲ့လို့လက်မဲ့ရေးထိုးထားသူတွေအနေနဲ့ပေါ်ဆောင်နိုင်ခြင်းမရှိတဲ့အခါကျတော့ဒီပူရာကိုဆိုက်တာပေါ့ဗျာပြန်ချုပ်ပြောရရင်တော့ခုနကဦးကျော်စံတာမေးတဲ့မေးခွန်းမှာလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုတဲ့ဥစ္စာဒါနောက်ဆုံးအဖြေရလက်ပေါ့လीနော်အဲ့ဒါကဘေးပေါ်မှာအခြေခံလဲဆိုတဲ့အခါကျတော့ကျွန်တော်တို့ political settlement လို့ခေါ်တဲ့နိုင်ငံရေးအရအဖြေချနိုင်မှုပေါ်မှာကျွန်တော်တို့မူတည်တယ
်။
အဲ့ဒါကြောင့်လက်နက်ကလမ်းစဉ်စွန့်ခြင်းလက်နက်ချက်သိမ်းခြင်းနော်တက်ဖြတ်ခြင်း ြင်းအရက်ဘက်အသွေးသွားပြောင်းခြင်းဆိုတဲ့ဒီ DDR ဖြစ်စဉ်ကကျွန်တော်တို့မလွဲမသွေရေဆိုင်ရမယ်ငြိမ်းချမ်းဖြစ်စဉ်မှာပါဝင်တဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ဒါပေမဲ့ဒီအနေအထားကိုရောက်ဖို့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကသူကစီစဉ်မပြတ်စနစ်တကျနဲ့တစ်ဆင့်ချင်းစီမသွားနိုင်ဘူး NCA စာချုပ်ကနေပြီးတော့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲကိုသွားဖို့လုပ်တယ်နိုင်ငံရေးဆွေးနွေးပွဲကိုရောက်ပြန်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲဟာဒန်တူရီတူရှိမှုနော်ဂုံသိက္ခာရှိမှုတို့နဲ့အဲ့ဒီအနှစ်သာရနဲ့အဓိပ္ပာယ်ပြေးသွားတဲ့အဲ့ဒီငြိမ်းချမ်းဖြစ်စဉ်မှာအဓိကစံတန်ပိုးတွေဖြစ်တဲ့အဲ့ဒါတွေရောက်ဝင်နေတယ်
ပြောမယ်ဆိုရင်လက်နက်ကင်လမ်းစဉ်စွန့်လွှတ်ရေးလက်နက်ကင်တိုက်ပွဲခြုံငီးရာအဓိကဖြစ်တယ်ဒါပေမဲ့ဒီဟာနိုင်ငံရေးအရသဘောတူညီမှဖြစ်မဲ့ကိစ္စဆိုတော့နိုင်ငံရေးအရသဘောတူညီအောင်ဘာမှမလုပ်နိုင်ဘူးဆိုတဲ့သဘောဖြစ်နေဒီကဒီနေရာမှာအခက်အခဲရှိနေပါတော့
မှန်ပါတယ
်ဆိုတော့အဲ့ဒီနေရာမှာအရင်ဦးသိန်းစိန်လက်ထက်ကပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်တဲ့အလားအလာရှိခဲ့တယ်တမတော်ဦးသိန်းစိန်ကလည်းတွန်းပြီးတော့လုပ်နိုင်တယ် NLD ဟာဒါလို့မလုပ်နိုင်ဘူးလို့ဆိုကြတယ်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံရဲ့ညီငယ်ရေးကိစ္စဟာတမတော်အပေါ်မှာပဲမူတည်နေသလိုဖြစ်နေရဆွဲသဘောမျိုးစဉ်းစားရမလားခင်ဗျာ
ဟုတ်ကဲ့ NLD ဆိုရတက်လာတဲ့အခါမှာဒေါက်တာတင်မျိုးဝင်းဦးဆောင်ညီငယ်ရေးကော်မရှင်နဲ့ကျွန်တော်တို့16လကြာဆွေးနွေးခဲ့ရတဲ့အတွေ့အကြုံရဆိုလို့ရှိရင်ဒီ NLD ဆိုရရဲ့မူရည်တည်ချက်ပါရှိတယ်ဆိုတဲ့အခါကျတော့သူကအရာအားလုံးကိုဆွေးနွေးညှိနှိုင်းလို့ရတယ် Everything is negotiable လို့ဖတ်ဖတ်ပြောပါတယ်ဒါမဲ့တမရောဘက်ကကိုယ်စလီတွေမှာအဲ့ဒီရဲ့သဘောထားမရှိဘူးတမရောဘက်ကကိုယ်စလီတွေမှာပေးထားတဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နောက်ပြီးတော့မှ NCA ကိုပါဝင်ပြီးမှလက်မှတ်ရေးထိုးရမယ် NCA ကိုပြုပြင်လို့မရဘူးပြန်လည်သုံးသပ်လို့လည်းမရဘူးဆိုရင် NCA ကိုတို့လို့ထိလို့မရဘူးပေါ့ဗျာအဲ့လိုမျိုးတရေသေးရက်တီချက်တင်းပါတဲ့သဘောထားနဲ့သူကပြစ်လွတ်ထားတယ်ဆိုတော့ကြတော့ NLD အစိုးရရဲ့ကိုယ်စားလှယ်နဲ့တမတော်ဘက်ကကိုယ်စားလှယ်တွေကရည်တည်ချက်မတူဘူးဖြစ်တယ်။ဒီအနေထားအောက်မှာ NLD အစိုးရကဘာမှလုပ်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပါပဲ
။ဟုတ်ကဲ့။အဲတမတော်အနေနဲ့ညီညာရေးကိုမလိုလားဘူးလား။သူတို့ကအများအားပြောတယ်ညီညာရေးကိုအလိုလားဆုံးဟာစစ်သားပါတဲ့။သူတို့ပဲဖြေရတာပဲ။သူတို့မတခဏပြောကြဆိုကြတော့ကြောက်ရတကယ်လဲဒါဟာယုတ်တိရှိရဲ့အပြောဆိုဖြစ်ပါတယ်။ဒီလိုဘာရောက်မဖြစ်နိုင်ဘူးလဲဆိုတော့သိမေ့ကြပါပဲမြန်မာနိုင်ငံမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့အဒွန်းစီနေစီချင်းလားတက်မလို့ခါအဲ့တော့ဆိုတော့အဓိကအဖြစ်ကစီချင်းလင်းလင်းတရုပ်ပြောရင်ဘယ်လိုပြောမလဲခင်ဗျာဒီကိစ္စကို
ဟုတ်ကဲ့အရင်စေးလိုက်တော့အမြင့်ပေါ်သလိုဆိုဘယ်လိုမျိုးပေါ့ဗျာနဝတ္တနာအဖပြုံးရတယ်ပြည့်ခရဲ့စီးတွေလောက်တာပဲကြံဦးတို့လိုစာကျုပ်စာတန်းနဲ့ပေါ့လေအဲသဘောတူညီချက်အခိုင်အမာလောက်ထားတဲ့အဖွဲ့စည်းတွေတော့ကျကွန်နေကြအဲဒီတော့တော့ရက်သေးပြီးမှပြန်ဖြစ်ကြတာရှိတာပဲ။တော့ကျန်တဲ့ဒီဟို UWSA တို့ NDAA မိုင်းလာအဖွဲ့တို့လိုမျိုးအဲ့လိုမျိုးဖွဲ့စည်းတွေကြပြန်တော့လေသူတို့က PIO ဖွဲ့စည်းလို့ဒီစာရွက်ပေါ်မှာသဘောတူညီချက်နဲ့စနစ်တကျလုပ်ထားတာတော့မဟုတ်ဘူး Gentleman Agreement ဆန်တဲ့ပုံစံမျိုးနဲ့ရှိတယ်။အဲ့ဒီပြည်ခရဲ့စီကြပြန်တော့လေပဲဒီတိတ်ချိန်ကြီးသူကနော်ပြင်းပြင်းနေတဲ့သဘောမှာတော့တွေ့ရတယ်ဒါကြီးကဘာလဲဆိုတဲ့အခါကျတမတော်ရဲ့သဘောထားကဘာလဲဆိုတဲ့အခါကျတော့ဟိုစံအမျိုးမျိုးနဲ့ရှင်းသုံးတာပေါ့ဗျာတိုင်းရင်းသားတွေကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့တိုင်းရင်းသားတွေဘက်ကကျွန်တော်တို့ဘက်ကအမြဲတမ်းချုပ်မြင်တာကတော့ divine and rule ပေါ့နော်ခွဲခြားအုပ်ချုပ်တွေတွေးခွဲအုပ်ချုပ်တွေဆိုတဲ့အဓိပ္ပာယ်ပေါ့အဲအဲ့ဒီဥစ္စာကိုထိနှက်ပြနေတယ် NCA စာချုပ်လုပ်ခဲ့တဲ့အဲပါဝင်ခဲ့တဲ့အဖွဲ့အစည်းတွေကိုတော့သူကပါဝင်လက်မဲ့ရေးထိုးမပေးဘူးလက်မဲ့ရေးထိုးမယ်ဆိုရင်လည်း condition တွေနဲ့တက်ဖွဲ့မရှိကြောင်းဝန်ခံရမယ်ဟုတ်လားလည်းငါလည်းစင်ကိုတွန်းရမယ်စသဖြင့်ပေါ့အဲ့လိုမျိုးတွေစံမျိုးမျိုးထားပြီးတော့မှပေါ့လေ double standard triple standard multiple standard လို့ပြောလို့ရတာပေါ့ဗျာနော်အစီအစာချုပ်ကတော့စာချုပ်တစ်ခုတည်းပဲနော်လက်မဲ့ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာ FACEO တွေကတော့စံတစ်ခုတည်းပုံမှာရက်တည်ပြီးမှသူတို့ကလက်မဲ့ရေးထိုးတယ်သို့ပေမဲ့တက်မတော်ဘက်က NCA စာချုပ်ကိုစံအမျိုးမျိုးနဲ့သူကျင့်သုံးတယ်တချို့ပြပြောရရင်တော့ဒီနေ့တော့အငြိမ်းချမ်းဖြစ်စဉ်ပုံမှာအဓိကကြတဲ့အခြေခံထားတဲ့ NCA စာချုပ်ကြီးဟာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးဖွဲ့စည်းတွေအတွက်ကြတော့ဒါတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုသွားဖို့အတွက်နိုင်ငံရေးအဖြေရှာဖို့အတွက်နိုင်ငံရေးအခြေခံအကောင့်တစ်ခုပေါ့ဗျာဒါပေမဲ့တမတော်အတွက်ကြတော့ဒါသူရဲ့စည်ရည်မဲ့ချက်ကိုပြင်မီအောင်လုပ်ဖို့အတွက်စည်ရည်လက်နက်သဘွယ်သူကအသုံးချတယ်ဒီနေ့ NLD တိုးရခဲ့လည်းပဲဘာမှလုပ်လို့မရတာဖြစ်တယ
်ဒီခိုင်းပြင်းတဲ့အခြေအနေပတ်သက်ပြီးတော့ကျွန်တော်မိကျင်တာတစ်ခုတစ်ခုကြံပါသေးတယ်ပထမတစ်ခုကအဲ့တမတော်ကအပြည့်ရစဲကြီးကြီးညာရုံးကရခိုင်ပြည်ခူရဲကိုကွက်ပြီးခြံထားခဲ့တယ်။အာစာတွေပါလိစီလို့ဆိုပြီးတော့ပြောခဲ့တယ်။ So ai ha wo belo song sat lo ba le a khu pyan chi yin ai ha thu lo ba chang ai de da wo kwet pi chan ga da adika chang ba lo thin ma le tam na ba ga lu da
da ga lo tu ye si ye lo a che a ya tu ma chin nya da le phi chin phi me a sa po la lo so da ga lo da a chang pya che be si de lo chin lo ni ne ni ba le
adika ai ai ko nyu pi lo thu lo ga ai ai ko a pya che mun chin lo ai lo chan na tha ga le so ta bo ba
si ye ba ga chi me so lo shin lo ကိုယ့်ရဲ့ရံဘက်ကိုသူကအမြင့်ပြုတ်ချိန်မုံဘိုးအတွက်သူကနီးလာမျိုးစုံကိုသုံးပါပဲဖြစ်ပါတယ်ဆိုတော့ကျန်တဲ့တိုင်းဒါလည်းနဲ့အင်အားစုတွေကြတော့အဲ့လိုသဘောမျိုးမထားဘူးလားကြီးတော့အဲ့ဒီအချိန်မှာကျွန်တော်တို့မြောင်းပိုင်းမှာနော်တိုက်ပွဲဖြစ်နေတာကချင်ပြည်ပါတယ်ပေါ့ဗျာချမ်းမြောက်ပါတယ်စစ်စင်ရဲ့အိတ်ဒေသတွေမှာရက်ဆိုင်ပေးတယ်ဒါမဲ့ဒီရခိုင်ပြည်ဘက်ကမရက်သေးဘူး
ရှိဘူးအဲ့ဒီကာလမျိုးမှာတော့သူတို့ကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုကျင်းပဝင်မပြုဘူးဆိုတဲ့ခါကျတော့ဒါကတော့ကျွန်တော်တို့ရခိုင်ဘက်ကိုနိုင်ငံရေးရနှစ်ကိုချင်းတစ်မျိုးပဲလို့ကျွန်တော်ကမြင်တယ်အခုကစည်ရလှုပ်ရှားမှုပေါ်လာတဲ့ခါကျတော့စည်ရရနှစ်ကိုတဲ့ဆိုတဲ့အဓိပ္ပာယ်ပါပဲ
ဟုတ်ကဲ့ဆိုစည်အလားလားဟိုနည်းနည်းသုံးသပ်ပေးပါအခုခါမှာရွေးကောက်ပွဲလည်းနီးလာတယ်ဒါတက်မတော်အကြီးကဲဘုံကြုံမှုကြီးမင်းအောင်နိုင်ငံကလည်းခရီးရန်ဘူးစင်ဖွဲ့စည်းခေါင်းဆောင်နဲ့တွေ့ပြီးတော့တွေ့တယ်ဒီငင်းချမ်းရေးစကားတွေပြောတယ်ကုညီ၆ပန်းပေးမယ်ခကြတယ်ပြကန့်လန့်တာတွေရှိတယ်ဒါတိုးတက်တဲ့လက္ခဏာလို့ပြန်သုံးသပ်ကြပါတယ်အဲ့ဒီအစွဲကလည်းထွန်းနေကောင်းတိုင်းသားငင်းချမ်းရေးတဲ့ဘယ်လိုလုပ်မယ်ဘာညာလုပ်ပါကြရဲဆိုဒါတွေကိုနှွှန့်ချုံပြီးစဉ်းစားရင်ဆေးလာလာဘလောက်ထိအချိန်နဲ့ကောင်းလာနိုင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီ2020ရေကောင်းပွဲမတိုင်ခင်အတွင်းမှာတော့အခုကျွန်တော်မြင်နေရတာကလွတ်တော်အတွင်းမှာဝတီဝူပြင်းပြောင်းလေးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့မှဓမ္မတော်နဲ့ NLD အစိုးရကြားမှာအနည်းငယ်ပို့တိုင်းမှုလက္ခဏာတွေကျွန်တော်တွေ့နေရတယ်။ရှေ့မှာဘလောက်ဒီပို့တိုင်းမှုဟာဘလောက်ပြင်းထန်လာမလဲ။မိသားမိဘတွေနဲ့ထပ်လာမလားပေါ့နော်။ဒါတစ်ခုရှိတယ်။နောက်တစ်ခုကကြားတဲ့အခါကျတော့ဒီမျိုးပါတဲ့သာသနာဆိုပြီးတော့မှတိတ်ကပ်ပြီးတော့မှနော်။လက်ပေါ်ထွက်ပြီးတော့မှလှုပ်ရှားကြတာတွေကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒါတွေကဓမ္မတော်ကနေပြီးတော့မှနိုင်ငံရေးဆန္ဒဘလောက်ရှိလဲဆိုတဲ့ပုံအမူတည်တယ်။ဒီမိုကရေစီပြင်းပြောင်းလေးတဲ့အင်အားစုတွေနဲ့federal ဘက်ကိုသွားနေတဲ့ federal အင်အားစုတွေဘယ်လောက်တိုက်တာဒီညားသေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ညားမသေးနိုင်ရင်တော့ဒီမျိုးပေါ်နိုင်ငံရေးအခင်းကျင်းကလည်းပဲကျွန်တော်တို့ကပြည်ရင်မှုမရှိဘူး။ဒီကိန်းထဲမှာညီချင်းရေးဖြစ်စဉ်အရနော်ပအဝင်သူတွေအားလုံးကိုပအဝင်ခွင့်မပေးဘဲနဲ့ဖိတ်ပင်ပြီးတော့မှလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလည်းပဲမရက်သေးနိုင်ဘူးဆိုလို့ရှိရင်တော့2020အခင်းကျင်းကတော့အလားအလာကောင်းတဲ့ပုံစံမတွေ့ရဘူးသူမြင်မိပါတယ်။
ကျောင်းသားရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရပါရှင်။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်။ချင်းပြည်နယ်ဘလောအမျိုးနယ်ကနေရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အချိန်ဘိုးဘီပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ချေအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါတယ်။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါတယ်။စသဖြင့်အဖြစ်အခုလာမယ့်စနေညဓာတ်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုအကောင့်ထုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။VOA ဖုန်းနံပါတ်က1-239-382-994 email address က burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ဖောင်ဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုနှိတ်ခေါ်ပါတယ
်။ကုထချောသိန်းစီစဉ်တင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ကြီးရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့လူတို့နဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အမျိုးသမီးတွေအနေနဲ့တအိမ်ကောင်းကန်ဆာယောဂါကိုတတိထားပြီးဂိယုတဆိုင်နဲ့နေမယ်ဆိုရင်ဒီယောဂါကြောင့်ကြုံရမယ့်ဘေးရန်တွေကိုရှောင်ရှားလို့ရတယ်လို့ဆေးပညာရှင်တွေကပြောပါရယ်။ဒေါက်တာတန့်စော်ကလူတို့နဲ့ကျမ်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင်
။ကျွန်
ုတင်ကာကွယ်ကုသလို့ရနေတဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေမှာတင်ကောင်းကင်ဆာယောဂါဟာအတိအကျအများဆုံးကင်ဆာယောဂါတစ်ခုအဖြစ်ရှိနေသေးတယ်လို့သိရပါတယ်။ပုံမှန်ကျန်းမာရေးစစ်ဆေးမှုမှာ VIA လို့ခေါ်တဲ့နီလန်းတဲ့တင်ကောင်းကိုအလွယ်တကူဆန့်သက်စစ်ဆေးပြီးတင်ကောင်းကင်ဆာယောဂါဖြစ်နိုင်တဲ့လက္ခဏာတွေ့ပြီးဆိုရင်ချက်ချင်းလွယ်လွယ်ကူကူကုသမှုပြုလုပ်နိုင်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂါကိုကြောက်ရွံ့မနေဘဲစောစောတိအောင်ကြိုးစားဖို့လိုတယ်လို့ချီအောင်လင်းစီကင်ဆာဖောင်ဒေးရှင်းမှနိုင်ငံဖြစ်သူတမတော်ကြီးပမောက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
။တင်ကောင်းကင်ဆာကကြောက်ရွံ့စရာမလိုပါဘူးနော်။ဘာလို့ဆိုတော့ဒါကကင်ဆာထဲမှာကာကွယ်လို့အရာဆုံးယောဂဖြစ်ပါတယ်။ကာကွယ်လို့အရာဆုံးယောဂဖြစ်ရတဲ့နဲ့နော်။အတေပြောက်အများဆုံးဖြစ်နေတာတော့အင်မတန်စိတ်မကောင်းစရာပေါ့နော်။အဲကာကွယ်လို့ရတယ်ဆိုတာဘာလဲဆိုတော့စစ်ဆေးတဲ့အခါမှာလည်းတိတ်ခက်ခက်ခက်ခက်အသားစားယူတာတွေပါတယ်မဟုတ်ဘူးနော်။ဒီ OG တွေနဲ့စစ်ဆေးပြီးတော့အခုကျမတို့အဖွဲ့ဆိုလဲနေဒီမှာဆင်းပြီးတော့ live စစ်ဆေးကြည့်ပါတယ်စစ်ဆေးပြီးတော့ဟို CIA ခေါ်တာပေါ့နော်သူရှလကရေးလို့လေးနဲ့တို့ပြီးတော့ပဲကြည့်လိုက်တာနဲ့တယ်နော်ဖြစ်နိုင်ကြီးသိရတာပေါ့သိတဲ့အခါကျရင်ချက်ချင်း cryotherapy ဆိုတာချက်ချင်းပေးလိုက်လို့ရှင်ဒါကအထောက်ထားပြည်စုံနဲ့ရှိတဲ့ကုသတီးဖြစ်ပါတယ်နော်ကြွကြွတင်တင်ကုသလိုက်တဲ့အခါကျတော့မဖြစ်တော့ဘူးပေါ့နော်
တင်ကောင်းကင်ဆာယောဂါဟာမြန်မာအမျိုးသမီးတွေမှာအတိအပြောက်များတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်နေပေမဲ့ဆော့ဆော့တိအောင်လွယ်လွယ်ကူကူဆန်းသက်စစ်ဆေးဖော်ထုတ်နိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်အမျိုးသမီးတဦးချင်းစီအနေနဲ့တင်ကောင်းကင်ဆာယောဂါအကြောင်းကိုသိရှိပြီးသတိပြုစစ်ဆေးထားဖို့ပဲလိုအပ်နေတာပါမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးတွေအတွက်တင်ကောင်းကင်ဆာယောဂါအကြောင်းအသိပညာပေးတာနဲ့တင်ကောင်းကင်ဆာစစ်ဆေးဖော်ထုတ်ကုသမှုပေးတာတွေကိုကြိုးစားဆောင်ရွက်လျက်ရှိတယ်လို့ချီအောင်နေစီကင်ဆာဖောင်ဒေးရှင်းမှတာဖာမီရဲ့ထုကူဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါ်ရင်စောကအခုလိုပြောပါတယ်
အဲ့တင်ကောင်းကင်ဆာကတော့ဟိုကျမတို့ကတော့ပုံမှန်တော့ယောဂလက္ခဏာမပြတဲ့လူတွေကိုစစ်ဆေးတာကြိုတင်ကောက်ွဲတာပါအဲ့ဒီဥစ္စာကတော့ကျမတို့ screening လုပ်ခေါ်ပါတယ်ယောဂလက္ခဏာပြပြီးတကယ်စစ်ဆေးပြီးအဲကင်ဆာဟုတ်မဟုတ်သိကျင်လို့ရှိရင်တော့ကျမတို့အသားအသောက်ယူမှဖြစ်ပါတယ်ကျမတို့တင်ကောင်းအချွဲမေးရေကိုယူပြီးတော့လွယ်လွယ်ကူကူနဲ့ကျမတို့ယူလို့ရတယ်နောက်ပြီးတော့ကျမတို့ဓာတ်ခွဲကန်ကိုပို့ပါမယ်ကျမတို့ပြည်သူလူထုထဲမှာလုပ်နေတဲ့နီးလန်းကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေအဲထုတ်ပြန်ထားတယ် guideline အတိုင်းပြုလုပ်တာပါအဲ့ဒါတော့ကျမတို့တိုင်ကောင်းကိုဆက်လက်ကိုင်းနဲ့တို့ပြီးတော့ကျမတို့စမ်းသပ်စစ်ဆေးပါတယ်ဖြစ်ပွားနိုင်ခြေရှိတဲ့လက္ခဏာတွေကိုတွေ့လို့ရှိရင်ကျမတို့အဲ့ဒီနေရာမှာဒီပဲချက်ချင်းကုသပေးတာဖြစ်ပါတယ်အဲ့ဒါတော့လူအမြောက်အမြောက်တင်းနေရဲမှာပေါ့နော် on the site ပေါ့ကျမတို့ရှာရှာလဲရှာဖွေပေးမယ်စေလက်ခုပေးမယ်ဆိုတော့နီလန်ဖြစ်တဲ့အတွက်ကိုကျမတို့တောရွာတွေသွားလို့ရှင်တော့အင်မတန်အသုံးဝင်ပါတယ်အဲမျိုးကြီးပြရကြီးနဲ့သားဖွမ်းပြီးရထုခုဆရာဝန်တွေရှိတဲ့နေရာပစ္စည်းလည်းရှိတယ်ဟို facility လည်းရှိတယ်ကုသပေးမယ်လူလည်းရှိတယ်ဆိုရင်တော့ကျမတို့ချမ်းနီလန်တွေလည်းသုံးလို့ရပါတယ်
တင်ကောင်းကင်ဆာယောဂါဟာအမျိုးသမီးတွေမှာအသက်သေဆုံးမှုအများဆုံးကင်ဆာယောဂါဖြစ်နေပေမဲ့သတိပြုကာကွယ်တဲ့နေရာမှာတော့အားနည်းနေကြသေးတာကိုတွေ့ရပါတယ်နှစ်စဉ်နှစ်တိုင်းဇန်နဝါရီလကိုတင်ကောင်းကင်ဆာယောဂါကူးပြရမယ်လားဖြစ်သတ်မှတ်ပြီးမြန်မာအမျိုးသမီးတွေပို့ပြီးသတိပြုလောက်အောင်ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ရှီအောင်နေစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်ဂျန်နိုင်ကပြောပါတယ်
ဒါကြောင့်မလို့ဒီနေ့မှာစိမ့်ပြရအောင်တင်ကောင်းကင်ဆာဒီဟိုအင်ကြီးလေးတွေဝစ်စင်ထားပြီးတော့ကူးပြုဖို့ဆောင်ရွက်ပေးတာဖြစ်ပါတယ်နောက်တစ်ချက်ကအခုဆရာတို့အခုရောက်ရှိနေတဲ့ January လဟာလည်းပဲတင်ကောင်းကင်ဆာကဂယူပြူလဖြစ်ပါတယ်အဲ့တော့တင်ကောင်းကင်ဆာဂယူပြူလကိုတော့ဒီအများပြည်သူလူထုအနေနဲ့ဒီရင်သားကင်ဆာဂယူပြူလလောက်เนาะဒီပန်းရောင်ပရီဘွန်လေးလောက်သိရှိမှုမရှိသေးဘူးနည်းပါးနေသေးတယ်ဗမာပြည်မှာလည်းတင်ကောင်းကင်ဆာကမျိုးသမီးတွေမှာဖြစ်များဆုံးဆိုတဲ့သတင်းအချက်လက်တွေလည်းတွေ့ရှိရတဲ့အတွက်ကြောင့်ဒီနေ့မှာမျိုးသမီးလူတွေမှာဖြစ်များဆုံးကင်ဆာဖြစ်တဲ့တင်ကောင်းကင်ဆာနဲ့ပတ်သက်ပြီးကာကွယ်ရေးနီးလန်းတွေစောစီးစွာတရှိနီးလန်းတွေကလူများပြည်သူလူထုသိရှိအောင်ကျွန်တော်တို့ဒီနေ့အလုပ်ရုံဆွေးနွေးလေးပဲလေးဆောင်ရွက်တာဖြစ်ပါတယ
်တင်ကောင်းကင်ဆာယောဂါဟာကြိုတင်ကာကွယ်လို့ရတဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်ပါတယ်တင်ကောင်းကင်ဆာယောဂါကိုကူးပြုပြီးမိမိကိုယ်ကိုကူးဆိုက်ကြဖို့လိုတယ်လို့တမတော်ကြီးပေါမောက်ခဒေါက်တာဒေါ်မာလာတန်းကအခုလိုပြောပါတယ်
တင်ကောင်းကင်ဆာဆိုကျမတို့အမျိုးသမီးတွေနဲ့ပူဆိုင်တာပေါ့နော်အဲ့တော့ဒီကျမတို့ရဲ့ logo ပေါ့ဆောင်ပုတ်အနေနဲ့တင်ကောင်းကင်ဆာကူးပြုပါမိမိကိုယ်ကိုကူးဆိုက်ပါကြိုတင်ကာကွယ်ပါနော်စောစောစီစီစမ်းသပ်ခံယူပါလို့ပဲပြောကြချင်ပါတယ
်မြန်မာအမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာယောဂါကိုခရီးပြုပြီးမိမိကိုယ်ကိုခရီးဆိုင်ရင်တင်ကောင်းကင်ဆာယောဂါကြောင့်ကျိုးတက်ရမယ့်ဘေးအန္တရာယ်ကိုရှောင်ရှားလို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးစီစဉ်ပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ အသက်၅နှစ်အောက်ကလေးငယ်တွေကို TV ဖွင့်ပြထားတာဖုန်းပေးသုံးတာမျိုးလို screen time ကိုအချိန်ကြာကြာကြီးခွင့်မပြုသင့်ဘူးလို့စင်ကာပူသုတေသီတွေရဲ့နောက်ဆုံးလေ့လာမှုတစ်ခုကထပ်ပြီးအကြံပြုပါတယ်။ကျောင်းမနေခင်အရွယ်ကလေးငယ်တွေတစ်နေ့တစ်နေ့ screen တွေကိုအကြာကြီးကြည့်နေရင်သူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိရဲဆိုတာတွေ့ခဲ့ကြရပါတယ်။ဒါနဲ့ပတ်သက်လို့မက်ဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြမှာပါ။ကုသားညူကပါဝင်ကူညီထားပါတယ်ရှင်။
လေးတွေကို TV တို့ကွန်ပျူတာတို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့အပြုအမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာသူပြေသနာနောက်တစ်ခုကထပ်ပြီးတွေ့ရနော်ကိုသားညို့ TV screen လက်ကင်ဖုန်း screen tablet computer screen အားလုံးကိုညီညွတ်ပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမလားအဲ့ဒီ screen time များလေသူတို့အပြုအမူတွေကိုထိခိုက်လေဖြစ်နိုင်တယ်တဲ့
စင်ကာပူမျိုးသားတက္ကသိုလ်သုတေသီရီရဲ့လေးလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆင်မမွေရဲ့ဒီလန်ဆန်စစ်သိပ်ပံဂျာနယ်ထဲမှာဆောင်းပါးဖော်ပြခဲ့တာလေသူတေသီတွေကစင်ကာပူကတစ်နှစ်ကနေပြီးတော့၃နှစ်နဲ့မူဂျိုကျောင်းသွားတဲ့အရွယ်ကလေး900ကိုလေးလာခဲ့ကြတာအဲ့ဒီအရွယ်ကလေးတွေတစ်နှစ်ကို screen time ၃နာရီကျော်အောင်ကြည့်လို့ရှိရင်မူလာတန်းအရွယ်ရောက်တဲ့ခါမှာတိတ်လှုပ်လှုပ်ရှားရှားမနေကြတော့တာလေးလာတွေ့ခဲ့ရတယ်တဲ့
အခုလိုမျိုး၅နှစ်အောက်ကလေးတွေတစ်နှစ်ကိုဘလောက်ကြာအောင်လို့ screen time ပေးတယ်လဲဆိုတာကိုမိဘတွေကတဆင့်သူတေသီတွေကစည်ရင်းပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်၅နှစ်ရောက်တဲ့အချိန်မှာသူတို့ဘလောက်လှုပ်လှုပ်ရှားရှားနေတယ်လဲကိုလဲလှုပ်ရှားလေ့ကျင့်ခန်းတွေဘလောက်လုပ်ကြတယ်လဲဘလို့အချိန်တွေအိပ်ရာဝင်တယ်လဲအိပ်ရာထတယ်လဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင
် TV ကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာဂိမ်းကစားတာတို့အားလုံးပါတဲ့ဒီ screen time တစ်နှစ်ကို၃နာရီကျော်တဲ့ကလေးတွေဟာနောက်မှကုလဲလှူရှားအားကစားတွေမှာတခြားကလေးတွေလောက်ချင်းကြကြမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်၅နှစ်အောက်ကလေးတွေရဲ့ screen time ကရေပူရတစ်နေ့ကို၂နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ၂နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ၂နာရီခွဲရဲ့သုံးပုံတစ်ပုံလောက်ရှိတယ်တဲ့ screen time ကြည့်တာ၂နာရီမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျမကြီးနဲ့ screen time ဆက်ဆက်နေတယ်ဆိုတော့သူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီအကံစာရေးခဲ့တဲ့စင်ကာပူအမျိုးသားတက်ကတူကသူတက်တည်ဘွန်ဂျီချန်းကပြောထားတယ်လေကလေးငယ်တွေကို screen time short ချရမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့ TV တို့ smartphone တို့ဒီ tablet computer တို့ကိုအချင်းကြကြကြည့်တဲ့အတွက်သူတို့ရဲ့ကိုယ်လက်လှုပ်ရှားမှုဘိုင်းပေါ်မှာရေရှည်တက်ရောက်မှုဘယ်လောက်ရှိလဲဆိုတာနောက်ထပ်လေးလာဖို့ကိုလည်းအကြံပြုတယ်မဆီမမော
သူတို့ရဲ့လေးလာမှုကစင်ကာပူကကလေးတွေကိုလေးလာခဲ့တာဆိုတော့အမေရိကန်အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနေတော့ကွာကောင်းကွာနိုင်ပါတယ်ဒါပေမဲ့အမေရိကန်ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင
်ကျွမ်းကျင်သူတချို့ကတော့စင်ကာပူသူတေသီတွေရဲ့လေးလာမှုထဲမှာ screen time ကြောင့်ကိုယ်လက်လှူရှားမှုနည်းတယ်ဆိုတာဓာတ်ရိုက်ဘလူးပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ်
TV တို့ဖုန်းတို့ computer တို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်တဲ့အချိန်ပြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တဲ့ဆိုတာကိုလက်ရှိရှိနေပြီးသားလေ့လာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေ့လာမှုတွေကတခြားကျောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေ့လာမှုတွေဖြစ်နေတယ်အခုလိုမျိုး၅နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင
် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမောက္ခတယောက်ကတော့ကလေးငယ်တွေ screen time အချိန်များလို့ရေရှည်တက်ရောက်မှုတွေရှိတယ်ဆိုတာအတိအကျမပြောနိုင်သေးပါဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဆိုးကျိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
။ screen time အချိန်လျှော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာသက်တည်ပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါတယ်။ဒါပေမဲ့ကလေးငယ်တွေတောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျန်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါတယ်
။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တစ်နှစ်ကနေပြီးတော့သုံးနှစ်အရွယ်ကလေးတွေကိုတစ်နှစ်တစ်နာရီလောက်ပဲ screen time ပေးတင်တယ်လို့အကြံပြုထားတယ်မဟုတ်လားဗျ
2019ခုနှစ်ဧပြီလတုန်းက WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တစ်နှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမကြည့်သင့်ဘူးတဲ့အသက်နှစ်နှစ်ကနေ၄နှစ်ကြာကလေးတွေကိုတော့တစ်နှစ်တစ်နာရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လမ်းညွှန်ချက်ထဲမှာပြောထားတယ်ကိုသားညွန်ဦးရ၅နှစ်အောက်ကလေးတွေကိုတစ်နေ့တစ်နေ့ TV တွေကွန်ပျူတာတွေအကြာကြီးပေးမကြည့်ပဲ screen time ကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျန်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားတယ်ရှင်
။ဒါပေမဲ့လည်းခုလိုမျိုးသူတို့က screen time short ရုံနဲ့မလုံလောက်ဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့အလေးထားတွေရှိအောင်လို့ကိုယ်လက်လှူရှာမှုပို့လို့ရမယ်။အချိန်မှန်မှန်အိပ်ရမယ်လို့လည်းအကြံပြုပါရတယ်။ဒါတော့မှအရွယ်ရောက်တဲ့အခါမှာအဝလွန်တာမျိုးယောဂဝင်တာမျိုးတွေမဖြစ်မှလို့ WHO ရဲ့အကြံပြုချက်မှာပြောထားတယ်မဆွေမမော်ရဲ့
။က Kaleri Pumyoza Yuema, Jamma Yin and Nino Anglo, Nitano Shin, Jamma Yi Gang Atagu, Pedelo, WHO, GK, Tedros Adnan Gabriasis, Castinia Jatema, Jotar and Malache, Takushiraga, TV Ro, Computero, Tablet Computero, Lakai Fono, Thona, Game Zarariga, Kaleri, Ona Pumyo Mune, Jamma Yi Kulo Abo, Shiro, Yishi, Tayamu, Palashi, the Less Rane, Patate, Chella Rigaro, Dodoli, Nene, the Gudanu Ye.
คลีเซียวเหมียวเซียนอ่ะซีเต็บแบงก์อ่ะทุบเปลี่ยนทาได้อาจารย์ปิ้วเจ๋กก็တနေ့ခွဲအောင်คลีတွေကိုဆွေမျိုးတွေနဲ့ဗီဒီယိုချက်တင်းလောက်တာကလွယ်လို့လုံးဝစကရင်တိုင်းပဲပြည့်တဲ့မှုတဲ့တနေ့ခွဲကနေပြီးတော့နှစ်နှစ်ကြာคลีငယ်တွေကိုလည်းသူတို့ရွယ်အတွက်ရွယ်တဲ့ပညာပီးအစီအစဉ်ကောင်းတွေကိုပဲပြသင့်နေတယ်အဲ့လိုမျိုးပြသတဲ့အချိန်မှာလည်းမိဘတွေအထင်းတွေကအတူကြည့်ပြီးတော့အစီအစဉ်ထ
ြညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီးဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေ။နောက်ကလေးအသက်အရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်အုံနောက်ဖွံ့ဖြိုးအောင်ရုပ်သံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းပြကျင်ကြတယ်ရှင်။တခုရှိတာကတော့ကလေးငယ်လေးတွေကိုထိရတက်တာအောင်လို့ TV ဖွင့်ပြထားတာမျိုးဖုန်းပေးသုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့။
အဲ့ဒါကြောင့်လည်းပဲပြရတဲ့ဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာဒီမွေးစားကနေပြီးတော့9နှစ်အရွယ်အထိကလေးတွေကို TV တွေဖုန်းတွေပေးကြည့်မဲ့စာဖတ်ပြတာကအုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လေ့လာတွေ့ရှိချက်တွေလည်းရှိတော့တက်နိုင်လို့ရှိရင်စာဖတ်ပြတဲ့အချိန်ကိုများများပို့ပေးတာတော့အကောင်းဆုံးပေါ့ဗျာ
9နှစ်အထိအုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာသူတို့ရဲ့အုံနောက်နှုံဆော်တုံ့ပြန်မှုပိုများလေကျောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ3နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic disc တွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေ့လာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေသင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတဲ့နေထင်ပါတယ်ရှင်
အစမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။ကြာတာပတိနေ့နက်ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပါ
။ကျွန်းနိုင်ငံဝမ်မျိုးကစတင်ဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့အစိုးဆုံးချင်းတွေကိုကျော်ပြီးလို့ပြောဖို့ချိန်ဆသေးတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ဒရွေးချိုကပြောလိုက်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်သူရေအတွက်တင်ငင်စပြုလာရင်မဲ့သတိရှိရှိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းဒရွေးချိုကြီးကပြောဆိုလိုက်တာပါ။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူရေအတွက်ဟာဂျနီဗာဆန္ဒရှင်ဗိုလ်ရူးနေမင်းနှစ်ဖိုင်းထိ1114ယောက်ရှိခဲ့ပြီးကူးစက်သူ4,430ထိရှိခဲ့တယ်လို့တရုတ်နိုင်ငံပြည်ပကနိုင်ငံပေါင်း24နိုင်ငံမှာသေဆုံးသူ2နဲ့ကူးစက်သူ442ယောက်ရှိတဲ့ကြောင်းလည်းပြောဆိုထားပါတယ်။တရုတ်သမ္မတရှီချင်းပင်ကတော့အာနာယကွန်မြူနတီပါတီခေါင်းဆောင်တွေကိုဗိုလ်ရူးတွေကပဲဆင့်ခေါ်ပြီးကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ကိစ္စဆက်လက်ဆွေးနွေးဖို့ပြောဆိုလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်အာနေလာတဲ့တိုင်းပြည်စီးပွားရေးပြန်လည်ဥမော်လာဖို့နီလန်းတွေကိုလည်းထုတ်ဖော်ပြောဆိုသွားကြတာပါ။နိုဝင်ဘာလနဲ့ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်းပြမဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြည့်ချိုးပန်းနေတဲ့ကိုဇယ်ရီယာကတခါနောက်ထပ်ပါတီရွေးကောက်ပွဲတွေကျင်းပမဲ့နဗာဒါပြည်နယ်နဲ့တောင်ကယ်လနားပြည်နယ်တွေကိုအာရုံစိုက်လာနေကြပါပြီ။လူမှုကွန်ရက်တွေပေါ်မှာမယိုးသားတဲ့လူရက်တွေအတွက်မြန်မာနိုင်ငံအပါဝင်နိုင်ငံတချို့ကအကောင့်တွေကိုပိတ်လိုက်တဲ့အကြောင်း Facebook ကကြေညာလိုက်ပါတယ်။မြန်မာနိုင်ငံတွေကအွန်လိုင်းသုံးသူတွေကိုပိတ်မှတ်ထားပြီးမြန်မာနဲ့ဗီယက်နမ်နိုင်ငံတွေမှာအခြေစိုက်ထားတဲ့အကောင့်အထုတွေကနေကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းလဲဗိုလ်ရူးနေက Facebook ရဲ့လုံခြုံမှုမူဝါဒဆိုင်ရာအကြီးအကဲနသနီယယ်ကလစ်ချာကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာဖြစ်ပါတယ်။ဖော်ထုတ်ပြရှိတဲ့အကောင့်တွေကိုအရေးယူခဲ့တယ်ဆိုပြီးတော့လဲ Facebook ကြေညာချက်ကဖော်ပြခဲ့ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Darius Smith ပါရှင်ကြာတာပရိသတ်နေနဲ့ခေ BOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.